အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာမနေ့တုန်းကဂျာရူကနေလက်ခံရယူပြီးတော့မကြခင်မှာပဲသမ္မတအမိန့်ကြေညာချက်တွေဇက်တိုက်ထုတ်ပြန်ခဲ့ပါတယ်။အဲဒီထဲမှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကနေနှုတ်ထွက်တာအပြင်အမေရိကန်ပြည်ထောင်စုကနေနိုင်ငံတကာကိုပေးနေတဲ့အကူအညီတွေကိုလည်းယာယီဆိုင်ငံ့လိုက်ပါတယ်။အဲဒီသမ္မတအမိန့်ကြေညာချက်တွေကအလူဝင်မှုကြီးကြပ်ရေးနဲ့ဆိုင်တဲ့အမိန့်တွေကတော့အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုအရေးပေါ်အခြေအနေဖြစ်နေကြညာတာနောက်ပြီးတော့ခိုလွန်ခွင့်ရှောက်ထားခွင့်နဲ့အမေရိကန်မှာမွေးဖွားတဲ့ကလေးငယ်တွေအလိုလျောက်နိုင်ငံသားဖြစ်ခွင့်ရှိတာတွေကိုရက်ဆိုင်တာတွေပါဝင်ပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုကိုလာရောက်လူသူတိုင်းကိုအတင်းကျပ်ဆုံးစစ်ဆေးမေးမြန်းမှုတွေလှုပ်ဆောင်ဖို့နောက်ပြီးတော့တချို့နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ထောင်စုကိုဝင်လာခွင့်ပိတ်ပင်တားပြင်းပြဖို့တင့်မတင့်ဆိုတာကိုအမေရိကန်အစိုးရအနေနဲ့စုံစမ်းဖော်ထုတ်ပေးဖို့လည်းပါဝင်ပါတယ်။သမ္မတထရန့်ရဲ့ပထမအစိုးရတက်တန်းအတွင်းမှာတော့အမေရိကန်ဦးစားပေးအမေရိကန်ဖက်ခ်မူဝါဒကိုကျင့်သုံးခဲ့တာနဲ့အညီအခုဒီချိန်မှာလည်းနိုင်ငံသားရေးဌာနအနေနဲ့အဲ့ဒီမူဝါဒကိုဦးစားပေးအကောင့်ထဲပေါ်ဖို့အတွက်နိုင်ငံသားရေးဝန်ကြီးအသစ်မက်ခရိုရူဘီယိုကမနေ့တနင်္လာနေ့တုန်းကသက်မှတ်ထိုးတဲ့သမ္မတအမိန့်ကြေညာချက်ထဲမှာညွှန်ကြားထားပါတယ်။အဲ့ဒီအမိန့်ကြေညာချက်အရဆိုရင်ဒီကနေ့ကနေစတင်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးမူဝါဒဟာအမေရိကန်နဲ့အမေရိကန်နိုင်ငံသားတွေရဲ့အကျိုးစီးပွားကိုဦးစားပေးလှုပ်ဆောင်တဲ့မူဝါဒပဲဖြစ်ရမယ်ဆိုပြီးတော့ပါရှိပါတယ်။အလားတူပဲ2015ပါရီဥရုယာတီသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ကြောင်းကြေညာလိုက်ပါတယ်။သူ့အရင်ပထမတက်တန်းတုန်းကလိုပဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့ COVID-19 ကပ်ရောဂါကိုကောင်းစွာကင်တွယ်ဖြေရှင်းနိုင်စွမ်းမရှိသလိုအမေရိကန်ပြည်ထောင်စုကနေပြီးတော့မှရန်ပုံငွေတွေအလွန်ကျွံရရှိနေတယ်ဆိုတဲ့အကြောင်းပြချက်နဲ့နှုတ်ထွက်တယ်ဆိုတာကိုအမိန့်ကြေညာချက်ထုတ်ပြန်တာပါ။သမ္မတဂျိုးဘိုင်ဒန်အစိုးရတက်တန်းမကုံဆုံးခင်လေးမှာပြဋ္ဌာန်းပြီးတော့ပြည်ထောင်စုတရားရုံးချုပ်ကနေအတည်ပြုပေးလိုက်တဲ့ TikTok လူမှုကွန်ရက်ကိုအမေရိကန်ပြည်ထောင်စုအတွင်းအသုံးပြုခွင့်ပိတ်ပင်တဲ့ဥပဒေကိုလည်းတရားရေးဌာနအနေနဲ့လိုက်နာအကောင့်ထဲပေါ်ခြင်းမလုပ်ဖို့ကိုလည်းမနေ့ကထုတ်ပြန်တဲ့သမ္မတအမိန့်ကြေညာချက်ထဲမှာထည့်သွင်းထုတ်ပြန်ခဲ့ပါတယ်ရှင်။